ခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2019ခုနှစ်တုန်းကမွတ်စလင်ဆယ်ရက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးထောင်ဒဏ်ကျခံနေရသူတွေကရဲဝင်တဲ့အုပ်ကိုလည်းပြစ်ဒဏ်လျှော့ပေါ်ခွင့်နဲ့ပြန်ပြီးတော့လွှတ်ပေးလိုက်ကြောင်းမြန်မာအစိုးရကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ဒီမတိုင်ခင်မှာတော့လည်းတက်မတော်သားခုနှစ်ဦးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကလူငယ်ချင်းသ ဇခိုင်းကြီးရဲ့မြောက်ပိုင်းအင်းလီကျွေးရွာမှာ2019ခုနှစ်တုန်းကမွတ်စလင်ဆရာကိုတပ်ဖြတ်ခဲ့မှုနဲ့ထောင်နံပစ်ပေးခံရတဲ့ရဲဝင်တပ်အုပ်ဟာလည်းတမတော်သား9ဦးလိုပဲပြန်လည်လွတ်မြောက်လာတဲ့အကြောင်းတမန်ရုံးပြောခွင့်ရဦးစောထေကအတူတူပြောဆိုလိုက်ပါတယ်။အမှုမှာထောင်နံပစ်ပေးခံရတဲ့အရတားတယောက်ကတော့အပြစ်ပေးခံရဆဲဖြစ်ကြောင်းလည်းအစိုးရရဲ့တတိယတနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်းအမြန်ရုံးရဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာ
ပါ။ရှင်းသာသာဆွေးနွေးမှောင်းရှင်းသာသာဆွေးနွေးမှောင်းကကျွန်တော်ရဲစခန်းထင်းသိမ်းရေးဥပဒေပုံမှန်16ခါဝင်အကြပါတော့ထောင်သုံးနှစ်သူ့ဆက်ခံခဲ့တာဖြစ်ပါတယ်။အဲ့ဖြစ်စဉ်မှာသူကဟိုဒီတာဖွဲ့နဲ့ပါသွားတာဖြစ်ပါတယ်။အဲ့တော့သူ့မှာတော့ဟိုတတ်လူတတ်တော်တော့ဘာလို့အဲ့ကျန်တဲ့ဟာတွေမှာတော့မရှိဘူး။အဲ့တော့တခါလဲပါသွားတဲ့အတွက်သူရတရားတင်ကိုအရင်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ပြီးရင်တော့သူ့ကိုဆော့ဖို့ပြစ်ဒဏ်ပြင်ဆင်ပေးဖို့ဆိုတော့သူလည်းအယူခံကြပါတယ်။တင်းတဲ့ချိန်မှာ7/5/2019ညနေ6နာရီမှာသူတို့လက်ခံကြတဲ့အတွက်ရစီကန်ဦးရေပုံမှန်နဲ့ပြစ်ဒဏ်ဆော့ဖို့ပေးလိုက်တာဖြစ်ပါတယ်။အဲဒီပြစ်ဒဏ်ဆော့ဖို့တဲ့ချိန်မှာသူကထောင်ဒဏ်3/8လဖြစ်နေပါတယ်။ဘူလာပြစ်ဒဏ်ချလာတာ3/8ပေါ့နော်။အဲဒါဆိုတော့7/8ဆိုတော့ရိုက်တာတစ်နောက်တစ်ယောက်ကိုလွတ်ပြီးနောက်တစ်ယောက်ပေါ့။အဲမှာကျေတတော်ဆုံးမောင်တော်ဆက်ပါတယ်။နောက်ဘူလာရံကြတောင်းပြဘူလာရံကတောင်းပြဥထုံးကြီးအဖဥမောင်ကြီးသူကတော့အလုံးနဲ့ထောင်နဲ့၅နှစ်ပေါ့အမှုရတော်တော်ဖြစ်ပါတယ်။အဲတော့သူကတော့လက်ရှိမှာတော့ထောင်၅နှစ်နဲ့ထောင်နဲ့ကျတာတယ်ဖြစ်ပါတယ်။
အမှုနဲ့ဆက်နေပြီးထောင်နဲ့ဆယ်နေပြီးအပြစ်ပေးခံရတဲ့တမရော်သား9ဦးကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲတမရော်ကာကွယ်ဦးစီးကျော်ရဲ့လူငယ်ချမ်းတော်ခွဲအမိန့်နဲ့ပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်လူအများကိုတက်ဖြတ်ခဲ့တဲ့အတွက်ခြေလေးရောပြစ်တယ်လေးကြောက်ခံရသူတွေကိုလူငယ်ချမ်းတော်ခွင့်ပေးခဲ့တဲ့အပေါ်ပြည်ရင်းပြည်သားလူခွေလို့ရှားသူတွေဘက်ကတော့ဝေဖန်မှုတွေရှိနေကြပါတယ်ရိုက်တာသတင်းသမားတွေရဲ့ရှေ့နေတူဦးဖြစ်ခဲ့တဲ့ဥက္ကေမောင်စောကတော့အခုလိုပြန်လည်လွတ်ပေးလိုက်တာနဲ့ပတ်သက်ပြီ
းဒီဂရီကာလာရှိပေါ့ဗျာဥပဒေဆိုတာအုပ်စိုးသူလူသားစားအာဏာရလူသားစားလုံးလုံးအသုံးချနေတာဒီကနေ့ဒီမပြောက်သေးပါဘူးဗျာဟုတ်လားမတရားလွန်လာတရားပေါ်ပြီပေါ့ဗျာဥပဒေကြောင့်ရာကျွန်တော်တို့ကဒါမညီမြောက်ဘူးเนาะဥပဒေဆိုတာကကျွန်တော်တို့ဟိုဟာဖြစ်ရမှာဥပဒေမျက်မှောက်မှာနော်ဟိုလူတိုင်းတန်းလို့ရှိရမှာဆိုတဲ့ကိစ္စကြီးတော့ဗျာနော်အဲ့တော့ဟိုအဲ့ဒီမူနဲ့မကိုက်ဘူးပေါ့အဲ့တော့သူ့အတွက်ဘယ်လိုကုစားမလဲဆိုတာအဲ့ဒါဥတော့ကျွန်တော်တို့အကုန်လုံးဝိုင်းပြီးတော့ဥပဒေသမားတွေနဲ့နော်လူအခုရေးဒီဟိုလူလားတဲ့လူတွေဝိုင်းစဉ်းစားကြရမယ်ကိစ္စ
မစ်စီထောင်နဲ့ပြပခံရတဲ့တမတော်သားတွေကိုအတနာခံစားတင်တင်းခဲ့ပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်ကထောင်နဲ့ဆယ်နှစ်ကနေတစ်နှစ်အထိဆော့ပေါ်ပေးလိုက်တဲ့အတွက်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်စောမင်းထွန်းက VOA ကိုပြောဆိုထားပါတယ်။တမတော်ရင်ပြောရေးဆိုခွင့်ရှိသူဦးစောထေကလည်းလူမျိုးရေးတပ်ဖွဲ့ဝင်တွေကိုပြန်လွတ်ပေးတာနဲ့ပတ်သက်လို့အခုလိုပြောပြပါရစေ။
သူတို့ရဲ့တပ်တော်အမှုတွေပေါ့နော်။အမှုတွေကသူတို့ကျွန်တော်တို့ပြန်ပြီးတော့အယူခံတင်ပါတယ်အမနာဆန္ဒတင်ပါတယ်ကျင်းတဲ့ပုံမှာသာသာသာစုတွေပေါ့နော်အဲ့ဒါလည်းတစ်ဆင့်ထောက်ခံပြီးတော့တင်ပါတယ်ကျင်းတဲ့ပုံမှာတောင်းတော်ကဝိစုတီတင်တာဖြစ်ပါတယ်တောင်းတော်ကဝိစုတီကနေပြီးတော့စုတွေစုလုံးကိုဥရိချောင်းရပြန်ပြီးအနေနဲ့စုတွေစုရဲ့တင်ပြချက်ရထောင်တာစနစ်ကနေပြီးတော့တစ်နှစ်ကိုရှင်းချလိုက်တယ်ဆိုလို့ကျွန်တော်သိရပါတယ်ဆိုလိုတာကတော့ဟိုသမရရဲ့လူငင်းချမ်းသာပဲပြစ်တယ်လို့နေခွင့်နဲ့ဟိုတို့တော့မဟုတ်ပါဘူးတမတော်ရဲ့ဒီကျမတော်အဲ့ဥလေးအကြပါတော့နောက်တစ်ခုကကျမတော်ရဲ့တရားစီရင်လုပ်ငန်းစဉ်အရာသူတို့လုံဆောင်ပါတာဖြစ်ကြောင်းထိစားသူပ
ါဒီအမှုကိုစုံစမ်းရင်နိုင်ငံတော်လွှတ်ချက်အဥပဒေဖောက်ဖျက်မှုနဲ့ထောင်နဲ့ခုနှစ်နှစ်အပြစ်ပေးခံရတဲ့ရိုက်တာတရင်တော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးနှစ်ဦးကတော့တမရရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့ဒီလာထဲမှာပဲပြန်လည်လွတ်မြောက်လာခဲ့တာပါ2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးအတွင်းလူခွင့်ကြီးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝန်ကစွပ်စွဲပြောဆိုထားတာရှိပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံ မထားတဲ့မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆွတ်ဆွဲနေတယ်လို့လူခွင့်ကြီးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ညှင်းဆန်းထားပြီးကျူးလွန်သူတွေကိုလည်းအရင်ယူတော့မှဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။